မင်္ဂလာပါပြီးခဲ့တဲ့ဒီဇင်ဘာ5ရက်ကပန်းမြမစင်တာရဲ့ဒုတိယအကြိမ်ကြီးလာခံကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အကြောင်းဝမ်းမြောက်စရာကြားရသိရပါတယ်ညီလာခံဆိုပေမဲ့မြန်မာနိုင်ငံမှာတွေ့နေမြင်နေကြညီလာခံမျိုးမဟုတ်ပါဘူးစာပေဆွေးနွေးပွဲတွေ၊ကဗျာသရုပ်ဖော်အမှုပညာပြပွဲတွေနဲ့စိတ်ဝင်စားစရာစီစီပင်ပင်ရှိလာပါတည်း။ခေတ်ပေါ်ကဗျာဆရာလေးဦးကကဗျာသဘောတရား၊ကဗျာသဘောတာသူ့အမြင်ကိုအမြင်ဖလှယ်ကြပါတည်း။နောက်တော့ငင်းချမ်းရေးကိုပြန်ပြီးကဗျာသရုပ်ဖော်ပြပွဲမှာလည်းကဗျာရွတ်တဲ့သူကရွတ်စစ်ပီးကြောင့်အပြိုးပြိုးအလေးလေးအကွေးကွေးအပြေးပြေးပြေးကြလွှားကြဒုက္ခရောက်ကြရတာကိုသရုပ်ပြတဲ့သူတွေကသရုပ်ပြကြပါတည်း။နောက်ဆုံးအစီအစဉ်ကဆရာချစ်ဦးညိုအစီအစဉ်မှုလုပ်တဲ့ပွဲပါကိုလေးအင်းဝဂုံရီနဲ့ဆွေစုံမှုပညာရှင်ဆရာကြီးဦးဝင်းဖေတို့ကမြမကဗျာရီကိုထန်ကရင်ကြကြရွတ်လိုက်အဲ့ဒီကဗျာရီရဲ့ရတာခွန်အားသဘောကိုဆရာချစ်ဦးညိုကရှင်းပြလိုက်နဲ့ပိသက်စိတ်ဝင်စားရှိလှပါတဲ့ဒီလိုကြားရတော့ပဲမြမရဲ့စာပေအရေးချစ်လန်းသွက်နေပုံကိုအားပါရမိပါတယ်တချို့သောတတ်ရှင်တွေအတွက်ပဲမြမဆိုတာစိတ်ညစ်နိုင်ပါတယ်အဖွဲ့အစည်းအမည်ကိုကမြမလိုမဟုတ်ဘဲအင်္ဂလိပ်ဘာသာ pen ဆိုတာနဲ့မြမဆိုတာကိုတွဲဆက်ထားတဲ့အမည်ဖြစ်နေတဲ့အတွက်ပါအဲ့ဒီမှာပါတဲ့ pen ဆိုတာကလောင်ဆိုတဲ့အဓိပ္ပာယ်ထက်ပိုရာကိုသတိထားမိသူနဲပါလိမ့်မယ်ပဲရဲ့ပထမဆုံးအခရပီက poet ကဗျာဆရာဒုတိယ e က essayist စာရန်ဆရာတတိယ n က novelist ဝိထုရေးဆရာကိုရည်ညွှန်းတယ်လို့ပန်ဖွဲ့ကဆိုပါတယ်ဒါကမူလရည်ညွှန်းခဲ့တဲ့အတိတ်ပဲပါအခုတော့ပန်ဖွဲ့ဆိုတာကဗျာဆရာစာရန်ဆရာဝိထုရေးဆရာတက်တဲ့ရဲ့အဖွဲ့အစည်းမဟုတ်တော့ပါဘူးထဝေသူတွေစာအုပ်ဆိုင်ရှင်တွေစာပေစီဝင်စားသူဘယ်သူမှမဆိုပူးပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးဖြစ်လာပါပြီနောက်ပြီးပန်မြမဟာအထီးထီးဖွဲ့စည်းမဟုတ်ပါဘူးပန်အင်တာနေရှင်နယ်လို့ခေါ်တဲ့နိုင်ငံတကာပန်အဖွဲ့ကြီးနဲ့ချိတ်ဆက်ဖွဲ့စည်းထားတာပါနိုင်ငံတကာပန်အဖွဲ့ကြီးကို1922ခုကလန်ဒန်မှာစဖွဲ့ခဲ့တယ်လို့ဆိုပါတယ်။တစတစအဖွဲ့ကကြီးကြီးလာလိုက်တာအခုဆိုနိုင်ငံတကာမှာပန်စင်တာပေါင်း150ကျော်ရှိနေပါပြီတဲ့။အဖွဲ့စည်းကြီးဘာဖြစ်လို့များခုလောက်ဖွံ့ဖြိုးလာပါလဲ။ဒီအချက်ကိုစဉ်းကျင်ကြည့်ရင်အဖွဲ့ရဲ့ခိုင်မာတဲ့ရည်ရွယ်ချက်တွေနဲ့တက်ကြွတဲ့လှုပ်ရှားမှုတွေကြောင့်လို့ထင်မြင်မိပါတယ်။ခိုင်မာတဲ့ရည်ရွယ်ချက်ဆိုတာတွေကလွတ်လပ်စွာရေးသားထုတ်ဖော်ခွင့်ငြိမ်းချမ်းရေးနဲ့ယဉ်ညှိချစ်ခင်မှုပါလွတ်လပ်ငြိမ်းချမ်းပြီးတဦးနဲ့တဦးယဉ်ညှိချစ်ခင်ကြမယ့်လူအဖွဲ့အစည်းဖြစ်ပေါ်လာရေးဟာပန်အင်တာနေရှင်နယ်ရဲ့အိမ်မက်ပါပဲဒီအိမ်မက်ကတဦးတယောက်တည်းရဲ့အိမ်မက်မဟုတ်လူသားတိုင်းရဲ့အိမ်မက်ဆိုတော့အများတကာပဝင်လှူရှားကျင်ကြတာအဆမ်းမဆိုနိုင်ပါဘူးနောက်ပြီးတက်ကြွလှူရှားမှုကအားရစရာပါမြန်မာနိုင်ငံတနိုင်ငံနဲ့အတွေ့ပန်အင်တာနေရှင်နယ်လှူရှားခဲ့ပုံကိုပဲကြည်ပါမြန်မာနိုင်ငံရေးကတောင်ကနင်းဖြစ်နေတုန်းကလွတ်လပ်စွာထုတ်ဖော်ဖို့စူးစမ်းလိုက်တာနဲ့အာဏာရှင်အစိုးရကနှိကုတ်ချုပ်ချယ်ခဲ့တာမဟုတ်လားအဲ့ဒီအခါအကျဉ်းထဲရောက်နေတဲ့မြန်မာစာရေးဆရာတချို့ကိုဂုံနူးဆောင်အဖွဲ့ဝင်အဖြစ်သတ်မှတ်ပေးပါတယ်သူတို့တို့တွေလွတ်မြောက်ရေးဂရုတမစိုက်ပြီးကြိုးပမ်းပါတယ်တချို့ကိုတော့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်အတွေ့စူးစမ်းဆောင်ရွက်တဲ့သူရဲကောင်းတွေအဖြစ်ဂုဏ်ပြုခဲ့ပါတယ်ပန်အင်တာနေရှင်နယ်ဟာစာပေသမားတွေဝိုင်းရံဆောက်ရှောက်တဲ့နေရာမှာဘယ်တော့ကမှတုံ့ဆိုင်မနေခဲ့ပါဘူးပန်အင်တာနေရှင်နယ်ကတော့ဟုတ်ပါပြီပန်မြန်မာကရောဘယ်လောက်အထိတဲတဲကြွကြွလုပ်နေပါသလဲပန်မြန်မာကိုဖွဲ့စည်းတာမကြသေးပါဘူး2013ခုစက်တင်ဘာလကစဖွဲ့စည်းတာဆိုတော့အခုမှနှစ်နှစ်စွန်းစွန်းရှိပါသေးတယ်ပန်အင်တာနေရှင်နယ်အဖွဲ့ဝင်တွေရဲ့ထောက်ခံမှုနဲ့ဖွဲ့နိုင်ခဲ့တာပါစဖွဲ့တော့အဖွဲ့ဝင်ကစာရေးဆရာဆရာမ25ယောက်နောက်တော့ဘုတ်အဖွဲ့ဝင်ဒါရိုက်တာ9ဦးရွေးချယ်ကြပါတယ်ပန်မြန်မာအဖွဲ့ဆုံးဖြတ်ချက်တစ်ခုခုချတဲ့အခါတိုင်းမှာဒီမိုကရေစီနီးကြကြကျင့်သုံးပါတယ်အဖွဲ့ဝင်အယုတ်အလတ်အနှိမ့်အမြင့်မရွေးအဖွဲ့ဝင်တိုင်းပါဝင်ခွင့်ရှိပြီးအများဆန္ဒကိုတလီတစားထားတယ်လို့သိရပါတယ်ဒီလိုနဲ့ပန်မြန်မာရဲ့ရည်ရွယ်ချက်ကိုတီးခြားထုတ်ပြန်နိုင်ခဲ့ပါတယ်တစ်ကလွတ်လပ်စွာရေးသားထုတ်ပေါ်ခွင့်ကိုကာကွယ်ရန်နှင့်မြင့်တင်ရန်နှစ်ကတက်ဝင်ရှင်သန်သောစာပေရင်ကျင်းမှုတရက်ကိုပြုစုပြောထောင်ရန်သုံးကကျောင်းပညာရေးနှင့်ရတာစာပေကိုပေါင်းကူးဆက်ဆက်ရန်နှင့်မြင့်တင်ရန်လို့ဆိုထားပါတယ်ဒီရည်ရွယ်ချက်တွေကိုနှလုံးသွင်းပြီးလှုပ်ရှားနေခဲ့ပုံရပါတယ် လှူရှားမှုတွေကမနှဲလှပါဘူး။ရတာအဆုံးအစမ်းအစီအစဉ်ဆိုရင်အကျိန်40ကျော်ဆောင်ရွက်ခဲ့ပြီလို့ဆိုပါရယ်။ပြည်ရင်းမာသာမကအခွင့်တင်တဲ့အခါပြည်ပမှလည်းကျင်းပပါရယ်။စာရေးသူနဲ့စာဖတ်သူအကြားအပြန်အလှန်နားထောင်တဲ့ယဉ်ကျေးမှုထွန်းကားအောင်ရတာစာပေအခြေခံတဲ့အစီအစဉ်လို့ဆိုပါရယ်။နောက်ပြီးရတာတတာတဲ့2015မေလမှာပထမဆုံးအကျိန်ကျင်းပနိုင်ခဲ့တယ်လို့ဆိုပါရယ်။ဘာသာပြန်လို့ယုံဆွေးနွေးဝဲပါပဲအပြန်လှန်တင် जा တင်ယူတဲ့ယဉ်ကျေးမှုကိုအကောင့်ထေပေါ်ပြီးနိုင်ခဲ့တယ်လို့သိရပါတယ်။နောက်တစ်ခုကိုတော့ရတညနေခင်လို့ခေါ်ပါတယ်။ပြည်ရင်းကိုရောက်လာတဲ့ပြည်ပကပညာရှင်တွေကိုပြည်ရင်းစာပေအကြောင်းရှင်းလင်းတင်ပြတဲ့အစီအစဉ်လို့ဆိုပါတယ်။အထူးသဖြင့်တိုင်းရင်းသားစာပေကိုအဓိကထားဆွေးနွေးပြီးကိုယ်ချင်းရှိသွားပြီလို့ဆိုပါတယ်။ထူးခြားတဲ့ပွဲတစ်ပွဲကအပြည့်ပြည့်ဆိုင်ရာငင်းငယ်ရင်းနဲ့အထိမ့်မှန်ကြ བྱ ားနဲ့ဝိထုတို့ပြိုင်ပွဲပါစက်တင်ဘာလတည်းကလုပ်ခဲ့တာပါပကတိလက်နဲ့အစစ်သုံးတတ်သူတွေအမုန်းစကားလက်နဲ့သုံးတတ်သူတွေအကြောင်းပြုပြီးငင်းငယ်ရေးအတွက်ရတဲ့မအေးလို့ဒီလိုပြိုင်ပွဲမျိုးလုပ်တယ်လို့ဆိုပါတယ်ကလောင်ရှင်ရေးကြမှာငင်းငယ်ရေးစိတ်သက်ဆွေးနစ်နေအောင်စိတ်ကူးထားတဲ့စီမံချက်မျိုးမို့တာရုခေါ်ရပါတယ်အခုတင်ပြချက်ဟာအပြည့်အစုံမဟုတ်ပါဘူးတခြားသောဆောင်ရွက်မှုတွေရှိသေးပေမဲ့ရသမျှအချိန်အတွင်းစွန့်သမျှတင်ပြလိုက်ရတာပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ